စင်ကာပူနိုင်ငံမှာပေါ့လေကြိုတင်မဲ့ပြီးခဲ့သူတွေကိုအကိုတို့စစ်တမ်းကောက်ယူခဲ့တဲ့အခြေအနေလေးတွေဘာတွေများကြုံတွေ့ခဲ့ရတာမျိုးရှိတယ်လဲအရင်ဆုံးပြောပြပေးပါဦးဗျ
ကျွန်တော်တို့ကဒီ volunteer အကုပ်စုရေအကုန်လုံးပြောပြထားတယ်ပေါ့နော်ဒီ survey ထောက်တယ်ဆိုတာကဒီ democracy ကျင်းသုံးနိုင်ငံတိုင်းမှာလက်ကမောက်ကမဖြစ်မဲ့သူယူဆရင်မဖြစ်အောင်သူတင်ကာကွယ်တဲ့အနေနဲ့အဲ့ဒီ full survey ထောက်တယ်ဆိုတော့ပြောထားတယ်သူတို့ဘယ်ပါတီမှကိုစားပြုတာမဟုတ်ဘူးဒါကကိုတည်တဲ့ကိုကိုစီရင်ပြုသူတွေကိုတမျိုးပဲပြောသူကိုပြောထားရောက်ပောက်ပြီးကောက်ခိုင်းတယ်ပေါ့ဒီလိုပဲလုပ်ထားပါတယ်ကို
ဒီ survey ကောက်တဲ့အခါမှာပေါ့လေဤပညာအထောက်အကူတွေဘယ်လိုပုံစံမျိုးတွေယူထားတာမျိုးရှိတယ်လဲနောက်အကိုတို့ဒီအဖွဲ့ထဲမှာပေါ့လေလူကြီးဘယ်လောက်နဲ့များဒါ survey ကောက်ခဲ့တာလဲအဲ့ဒါလေးလည်းသိပြရစီဗျာ
သူရဲ့ကို10ယောက်12ယောက်ဝင်းကျင်တော့ရှိပါလိမ့်မယ်ဒါပေမဲ့လောအပ်ပေးရဆိုတော့အများကြီးပေါ့ ground survey ကတော့ကျွန်တော်တို့ရိုးရဲဒီလို paper လေးနဲ့ကောက်တာဆိုတော့အဲ့ဒါလေးကအကုန်လုံးရေးတက်လို့ပြီးပြီးသွားပြီအဲ့ဒါလေးကနောက်ပိုင်းကျရင်ကျွန်တော်တို့ကဒီမျိုးနယ်လိုက်ပြန်ခွဲပြီးတော့ constant report ရေးရှိပါတယ်ground survey မှာဆိုရင်ကျွန်တော်တို့နာမည်လည်းဝယ်ယူထားတယ်နာမည်ရောမှ option နဲ့ပဲထားထားတယ်ဥပမာတိုင်းပါမယ်ပြည်နယ်ပါမယ်ကိုယ်တော်ဒေသတွေဥပဒေနဲ့ပါမယ်ပြည်သူလူထုမျိုးနွယ်လွတ်တော်နဲ့တိုင်းဒေသတွေဆိုတော့ကျွန်တော်ယူထားတယ်ဒါအဓိကဒေသတွေဥပဒေနဲ့ပြောရပတ်သက်နေရှိရောလောက်ပဲဒီတိုင်းရောက15ရက်ကနေ17ရက်နေ့နဲ့23ရက်နေ့ဆိုတော့သူစုပေါင်းရှိရရှိရသလုံးကျွန်တော်ကောက်ပါတယ်
အကိုတို့အခုဆိုလို့ရှိရင်ဒါမြေပြင်ဒါဆာဗေးကောက်တဲ့အနေထားမျိုးပဲရှိသေးတယ်ပေါ့အဲ့ဒီအချိန်မှာကြိုတင်မဲ့ပေးခဲ့တဲ့သူတွေကဘယ်ပါတီကိုများအဓိကဦးစားပေးပြီးပေးခဲ့တယ်လို့များကိုဆိုတို့တို့လက်ခံတာကြည့်တာလည်းဗျ
NLD က96 96နဲ့96လောက်ပြရပါတယ်အဲ့ဒါလည်းပြောတာပါအမျိုးသားလွှတ်တော်မှာဆိုရင်စုစုပေါင်း 14,024 ပြားရှိတယ်မင်းပြောတာ NLD က 13,895 နေပြားရတယ်ပါစန်တေ့ချ်နေဆို 99.08 ရတယ်ပြည်သူ့လွှတ်တော်အနေနဲ့ဆိုရင်စာပေပေးသွားသူက 14,024 မှာ 13,892 ယောက်ကသူ NLD ကိုပေးသွားတယ်အဲ့တော့ 99.056 လောက်ရှိတယ်တိုင်းဒေသကြီးတို့ကကြတော့ 13,936 ယောက်စာပေလာပေးသွားတယ်ပေါ့နော်ဟို 13,969 ကNLD ကိုပေးတယ်အဲ့တော့ 98.89 ရတယ်လို့ရှိတယ် UFD ကတော်တော်နည်းတယ်ဗျာတိုင်းသားပါရီကပုံများတယ်ဥပမာရခိုင်တို့ဟိုမွန်ပါရီတို့ကပူတော်များလေးတယ
်ဒီစင်ကာပူရောက်မြန်မာနိုင်ငံသားတွေကြွတင်မဲပေးကြရမှာပေါ့လေ NLD ပါတီကိုယာနှုံးပြည့်နေပါလောက်ဒါမဲထဲကြတယ်လို့အကိုတို့စစ်တမ်းကောက်ယူခဲ့တယ်ဆိုတော့ဘာတွေကိုအဓိကထားပြီးတော့အကိုတို့အနေနဲ့တေချာလောက်တဲ့အနေထားမျိုးတို့ပြောနိုင်မလဲဗျာ
အခုလောကကျွန်တော်စီမှာကတက်တေအနေနဲ့နေပြည်ထွက်လာလူတွေတရားကောက်ထားတဲ့ service ဆိုင်တွေအကုန်ရှိတယ်။အဲ့ဒါကျွန်တော်တို့တက်တေတစ်ခုရှိပါတော့။အခုနောက်ပြီးတော့ဆက်ပြီးတော့ပိုသေးချအောင်လို့အခု online service ကိုထပ်လုပ်နေတယ်။ online service ကကျွန်တော်ဒီနေပြည်တဲ့လူတွေရဲ့ကိုယ်ရေးဒါတွေအချက်တွေပါပါမှာ။ဥပမာဆိုရင်ဘယ်မျိုးနဲ့ဘယ်မျိုးနဲ့ရလူတွေပေါ့နော်။ဘယ်နာမည်နဲ့ဘယ် passport number သူရော passport number တွေပါမယ်။ passport number တွေပါမယ်ပေါ့နော်။အဲ့လိုဖုန်း number တွေပါမယ်။အဲ့လိုမျိုးရတဲ့အခုကျွန်တော်ဆက်ပြီးတော့စူးစမ်းနေပါတယ်အခုလောက။အဲ့လိုပြရတယ်ကျွန်တော် report တွေလုပ်လာမှာလုပ်ပြီးသွားရင်လေကျွန်တော်တို့ဒီဟာအကုန်လုံးကို2015ရွေးကောက်ပွဲနဲ့ပတ်သက်တဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ UEC ကိုပေးဖို့တော့အစီအစဉ်ရှိပါတယ
်စင်ကာပူနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေရှေ့ရတာကြိုတင်မဲ့ပေးခဲ့ရမှာပေါ့လေမဲပေးပိုင်ခွင့်ရှိတဲ့သူမြန်မာနိုင်ငံသားစုစုပေါင်းဘယ်နှဦးလောက်များရှိသလဲပြီးတော့အကိုတို့စစ်တမ်းကောက်ယူခဲ့တဲ့လူဦးရေရောဘယ်နှဦးလောက်များကောက်ယူခဲ့သလဲအဲ့ဒါလေးလည်းသိပြသေးတယ်
ကျိုးတင်မဲ့ပေးဖို့ဆိုအခက်ခဲမျိုးစုံကြရတဲ့နေပြီးတော့ပုံ65တင်တဲ့လူကတော့တန်ရုံးရဲ့ကြောပြချက်ရ1100ကျော်ရှိပါတယ်။တကယ်ပေးခွင့်ရသွားတဲ့လူကတော့16000ကျော်ပဲရှိပါတယ်။တန်ရုံးမှာပဲလို့ထွက်လာလို့ကျွန်တော်တောက်တာပေါ့နော်။16000ကျော်ရှိရဲ့။အခက်ခဲမျိုးကြောင့်မပေးရတဲ့လူအများကြီးကျန်သေးတယ်ပေါ့နော်လို့ပြောရမယ်ဆိုရင်အမှတ်တမဲနှမဲကျန်တာအစဒီကျိုးတင်မဲစင်းနဲ့ပါတဲ့ပေးခွင့်ရတဲ့လူရောပုံ65တင်ထားတဲ့ကျိုးတင်မဲပေးတဲ့စင်းနဲ့မပါတဲ့လူရောသူရောအလုံး5000လောက်တော့မပေးလိုက်ရဘူးပေါ့ဒီဆိုဆိုရင်ရဒေတာလိုက်တိုင်းဒေတာကြီးလိုက်မဲလက်မှတ်တွေမရှိဘူးဥမာဆိုရင်ဒလတို့တိုက်ကြီးတို့တကိုးဆိုရင်လည်းအဲ့လိုအမျိုးသားလွတ်တော်တို့ဘာလို့လူမျိုးကြီးဒီမဲလုံးဝမရှိဘူးမဲပေးကြမဲကြပြောင်းမရှိဘူးအဲ့လိုဟာတွေရောတချို့ကျတော့ဒီ UED ကထုတ်ပြန်လိုက်တဲ့ကျိုးတင်မဲစင်းမှာပါတယ်ဒါပေမဲ့တယုံလာပေးတဲ့အချိန်မှာပေးလို့မရဘူးဟိုပေါ့မဲလက်မှတ်မပါတာကြောင့်တော့တယုံကအခါပြည့်ကြီးတဲ့ခါကျတူးစီမှာမရှိဘူးတဲ့မဲကြီးရဲ့အခက်ခဲမျိုးမျိုးပေါ့အဲ့လိုဟာတွေတော့ complain letter တင်ခိုင်းတယ်တင်ပြီးတော့ UED ကိုတင်ပေးမယ်ပေါ့ကျွန်တော်တို့ကလည်း GDP ကို set တိုင်းဖုန်းဆက်တယ်သူကလည်းပြောတယ်ဒီ complaint letter ကြီးတင်မှာသင်တို့တိုင်းရောပို့တဲ့ခါကျရင်သူတို့အတက်နိုင်ဆုံးတာကိုဖတ်ပြလို့ရအောင်လုပ်ပြီးပြောတယ်ဒါပေမဲ့အခုနောက်ဆုံးကျွန်တော်သိရတဲ့လောက်ဆိုရင် UDP ကဥတင်ထုံးတဲ့ data ဖုံးပြောဖြစ်တယ်ကျွန်တော်တို့ကလူကြီးသူစီကိုဒီမှာစင်ကုန်နိုင်ငံတိုင်းရောဒါ complaint form မပို့ပါဘူးလေဘယ်လူရဲ့စာအုပ်မပို့ဘူးလေအဲ့လိုပြောတယ်ကိုရီးယားလိုဂျပန်လိုဆိုရင်ပို့ရတဲ့အကြောင်းသူတို့မဲသိနေအကုန်ပြန်ပြီးတော့ပို့ပြီးလို့ရတဲ့ကိုရီးယားနဲ့ဂျပန်ဆိုရင်ကျွန်တော်ဒီလောက်တနည်းလို့နေမှာဆက်လုပ်တယ်ကျွန်တော်စီမှာဆက်မလုပ်ခဲ့ဘူး complaint letter ကိုတင်တဲ့ form ကအလုံးစုစုပေါင်း1000ကြီးပါလောက်ရှိတယ်အဲ့မှာနောက်ဆုံးတော့ရတယ်မှာတင်လာဒါပေမဲ့အဲ့ဟာအဲ့ဒီတွေတကယ်မပေးခွင့်မရခဲ့ဘူး
ခုလိုပြကြပေးတာကျေးဇူးများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ရပါတယ်